စစ်အာဏာရှင်စနစ်အမြင့်ပြတ်ရေးမှာအနောက်ဒီမိုကရေစီနိုင်ငံတွေထောက်ခံရုံနဲ့မလုံလောက်လို့တရုတ်မူဝါဒကိုတည်တံ့ထုတ်ပြန်ရတာဖြစ်ပြီးတော်လှန်ရေးအတွက်အကျိုးအမြတ်ရှိစေမယ်လို့ယုံကြည်တဲ့အတွက်ထုတ်ပြန်ရတာဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်က VOA နဲ့တည်တံ့မေးမြန်းခန်းမှာပြောဆိုခဲ့ပါတယ် One China Policy တရုတ်တနိုင်ငံနဲ့မူဝါဒအပေါ်ထောက်ခံချက်ကိုလည်းကာကွယ်ပြောဆိုခဲ့ပါတယ် Washington DC VOA ရဲ့စတူဒီယိုထဲမှာဒေါ်စင်မာအောင်ကို VOA ဝိုင်းတော်သားကိုငိမ့်ချန်းအေတီသန့်တွေ့ဆုံမေးမြန်းချက်ထဲကတချို့ကိုကောင်းထုတ်တင်ပြလိုက်ပါတယ
် NUG ကထုတ်ပြန်ထားတယ်ပေါ့နော်ဝန်ကြီးတို့ဌာနကထုတ်ပြန်ထားတယ်တရုတ်နိုင်ငံပေါ်မူဝါဒနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီဆွေးနွေးကမ်းလေးကိုအဓိကဆွေးနွေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
အဲ့တော့ NUG နဲ့တင်ဆက်တော့တရုတ်နိုင်ငံနဲ့ပတ်သက်တဲ့မူဝါဒထုတ်ခဲ့တယ်အဲ့တော့ဒီလိုထုတ်တဲ့အချိန်မှာပေါ့နော်ဒါတသက်မမတ်ထုတ်တာဆိုလို့ဒါပထမဆုံးအချိန်လို့ပြောလို့ရတယ်ဒါကနှစ်ဆန်းမှဖြစ်လာတယ်၃နှစ်နီးပါးကြာတဲ့အချိန်ကြမှာဖြစ်လာတယ်အဲ့ပြီးတော့ဘာကြောင့်လဲပေါ့နော်အဲအဲ့ဒါလေးကနေစပြီးတော့ဘာကြောင့်ဒီချိန်မှာထုတ်ပြန်လဲဆိုတာပြောပြပေးပါမယ
်ဟုတ်ကဲ့ဒါတော့ဟိုပြည်တွင်းမှာရှိနေတဲ့နိုင်ငံရေးရဖြစ်ပေါ်တိုးတက်မှုတွေစီးရေးရဖြစ်ပေါ်တိုးတက်မှုတွေနဲ့အတူကျွန်တော်တို့နိုင်ငံတကာဆက်ဆံရေးအထူးသဖြင့်တော့အင်းနီနာချင်းနိုင်ငံတွေနဲ့ဆက်ဆံရေးဒေတာတွင်းနိုင်ငံတွေပေါ်မှာထားတဲ့သဘောထားပေါ့နော်ဒါတွေကိုကျွန်တော်တို့လည်းပြန်ပြီးတော့ဟို alignment ပြန်လုပ်ရတာရှိပါတယ်ဆိုတော့တကယ်တကယ်ကကြတော့အင်းနီနာချင်းနိုင်ငံတွေနဲ့မူဝါဒနဲ့ပတ်သက်လို့2022ခုနှစ်ကျွန်တော်တို့နှစ်ကုန်ပိုင်းလောက်ကတခါထုတ်ဖူးပါတယ်အထူးသဖြင့်တော့အင်းနီနာချင်းနိုင်ငံဒီပေါ်မှာထားတဲ့သဘောထားပေါ့နော်အဲဆိုပြီးတော့ထုတ်ပြန်ခဲ့ပူတာရှိတယ်အဲ့ဒီကတချို့အချက်လက်တွေလည်းပါတယ်အဲထို့အတူတရုတ်နိုင်ငံနဲ့မူဝါဒလို့ပြောရတာကမြန်မာအရေးနဲ့ပတ်သက်လို့ရှိရင်နိုင်ငံတကာကရောအထူးသဖြင့်ဒီပေါ့နော်အများစုဒီမိုကရေစီနိုင်ငံတွေကပါအာဆီယံ focus ဖြစ်လာတာရယ်နောက်တစ်ခုကဒီလုံခြုံရေးကောင်စီမှာဆိုလို့ရှိရင်လည်းအားလုံးသိတဲ့အတိုင်းပဲတရုတ်ကဘာပဲပြောပြောပေါ့နော်ဒီအမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်တယ်ဗီဒီယိုပါဝါပိုင်းနဲ့နိုင်ငံတော်နိုင်ငံလည်းဖြစ်တယ်ပေါ့နော်ဆိုအဲ့တော့အားလုံးကိုခြုံငုံပြီးတော့မြေပြင်ရဖြစ်ပေါ်တိုးတက်မှုတွေနိုင်ငံတကာမှာရှိနေတဲ့အခန့်ကဏ္ဍတွေကိုပေါ့ချိန်ဆပြီးတော့ကျမတို့ရဲ့ geographical location အရလိုအပ်လို့ကျမတို့ထုတ်ပြန်ရခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဗျဒီမူဝါဒထဲမှာတရုတ်တပြည်တော်မူဝါဒကို NUG အနေနဲ့ထောက်ခံတယ်ဆိုပြီးပြောထားတယ်ပေါ့နော်ဒီအပေါ်မှာတချို့ဝေဖန်ကြတာတွေရှိတာပေါ့နော်ဥပမာဆိုရင်ဒီဟောင်ကောင်တို့ထိုင်ဝမ်တို့ကဒီကျွန်တော်တို့2021 February နောက်ပိုင်းမှာလူဦးတော်လိုက်စတော့အဲ့လူငယ်လေးတွေကဒီလှုပ်ရှားမှုမှာဝိုင်းဝန်းပူပေါင်းပါဝင်ကြတာရှိရပေါ့နော်အဲ့ပေါ်မျက်ကွယ်ပြူရရောက်တယ်ပေါ့နောက်တစ်ခုကတော့နိုင်ငံရေးအရဆိုရင်ဒီကိုချမကိုဖန်တီးခွင်ကိုပိုင်ရက်တီခွင်ပေါ့နော်လူမျိုးစုတွေအနေနဲ့ရှိရမယ်ဆိုတာမျိုးတွေရှိတယ်ပေါ့တော်နိုင်ငံရေးအရလည်းဝိဝါဒကွဲစရာလေးတွေဖြစ်တာပေါ့နော်နောက်တစ်ခုကတော့ခက်ဆက်ဆက်ဒီတရုတ်ပြည်မာကြီးကဒီပြည်တွင်းနိုင်ငံရေးပေါ်မှာလွှမ်းမိုးပြီးတော့ထူးထူးဖြစ်တော့စစ်ကောင်းဆောင်တွေပေါ်ပံ့ပိုးမှုတွေရှိတော့ဒီပြည်သူလူထုရဲ့အမြင်အရလဲမကြည်လင်နိုင်ရှိတာပေါ့နော်အဲ့တော့ဒီတရုတ်နိုင်ငံနဲ့မူဝါဒတပြည်တော်နဲ့မူဝါဒအပေါ်မှာဒီလိုမျိုးဝေဖန်ကြတာပေါ်ဘလို့ပြန်ပြီးတော့တုံ့ပြန်မှတ်ချက်ပြုကြပါလိမ့်ကြ
။ဟုတ်ကဲ့တကယ်ပထမဆုံးအနေနဲ့ကျွန်မအဓိကသတိထားမိတာကကျွန်မတို့သုံးတာတရုတ်တပြည်တော်မူဝါဒမဟုတ်ပါဘူးတရုတ်တနိုင်ငံနဲ့မူဝါဒပါ။တပြည်တော်မူဝါဒနဲ့တနိုင်ငံနဲ့မူဝါဒကအတိပဲအဖြစ်တော့ကွဲလွဲမှုရှိလိမ့်မယ်လို့ကျွန်မမြင်ပါတာ။အဲ့တော့တနိုင်ငံနဲ့မူဝါဒကိုဆိုလိုတာဖြစ်ပါတယ်။ဆိုတော့တနိုင်ငံနဲ့မှာမှာ two system ဆိုပြီးတော့သွားနေတယ်။တရုတ်ခေါင်းဆောင်တွေကိုယ်တိုင်ထုတ်ဖော်ပြောဆိုနေတာတွေလည်းရှိသလိုကမ္ဘာနိုင်ငံအများစုပေါ့နော်။အများစုကလည်းပဲဒီမူဝါဒကိုပဲလက်ခံကျင့်သုံးပြီးတော့တရုတ်နဲ့ engage လုပ်နေကြတာဖြစ်တယ်။ဒါဟာခုနပြောတဲ့လူလူလှုံ့ဆော်မှုတွေဒီနိုင်ငံတွင်းမှာမိတင်းနေထိုင်ကြတဲ့လူလူလူသားအဖွဲ့အစည်းတွေနဲ့မဆက်ဆံမှုလို့ဆိုလိုတာမဟုတ်ဘူး။ဆိုတော့ဒီနိုင်ငံနဲ့မူဝါဒကိုကျွန်တော်တို့အတိအမှတ်ပြုပြီးတော့ဆက်သွယ်ဆောင်ရွက်တဲ့ဟာတွေကတော့သူ people to people relation နဲ့ engagement ပေါ်မှာအခြေခံသွားမယ်ဆိုတာလည်းကျွန်တော်တို့နောက်တစ်ပိုင်းမှာပါပါတယ်။ကျွန်တော်တို့ကြီးညာချက်ထဲမှာဆိုတော့ဒီကြီးညာချက်တဲ့တစုံလုံးကခွဲထုတ်လို့မရပါဘူး။ဒီကြီးညာချက်ထဲမှာပါတဲ့အချက်လက်တွေဟာပေါ့နော်ခုနပြောသလိုတရုတ်နိုင်ငံနဲ့မူဝါဒတစ်ခုလည်းပဲဆွဲထုတ်ပြီးဒါဟာတရုတ် NUG ရဲ့တရုတ်ဆိုင်ရာမူဝါဒဆိုပြီးတော့ဟိုပေါ့နော်အကဲဖြတ်လို့ရှိရင်တော့ဟိုပြည့်စုံမှာမဟုတ်ပါဘူးလို့ပဲကျွန်မပြောချင်ပါတယ်
ဟုတ်ကဲ့ဒီချိန်မှာဒီဆက်နာရှင်ကိုလည်းအပြုတ်တက်ရမယ့်အချိန်ဆိုပြီးလူတွေကပြောကြလူတွေမျှော်လင့်ချက်ကတအားမြန်မာနေရဲ့အချိန်ပေါ့နော်တကယ်လည်းလက်တွေ့ပြပြင်စစ်မြေပြင်မှာလည်းဒီဆဲလ်စုဘက်ကောင်စီဘက်ကအဆုံရှုံများနေရဆိုပြီးတော့အားလုံးသုံးသက်ကြရရှိတယ်ပေါ့နော်ဒီချိန်ဒီအချိန်ကြိုက်ကြမှာလူမျိုးတရုတ်နိုင်ငံနဲ့ပေါ့နော်ခုနမျိုးဟာဆိုအဲ့အဲ့ဒါကနိုင်ငံရေးအရာပို့ပြီးတော့ဖိအားဖြစ်သွားစီလားဒါမှမဟုတ်ရင်ကိုယ့်အတွက်ပို့ပြီးတော့ကောင်းအကျိုးရှိမယ်လို့ထင်လို့ထောက်ရတာလား
ဟုတ်ကဲ့ရှင် pros and cons တွေကတော့ရှိပါတယ်မူဝါဒတွေနိုင်ငံရေးရရွေးချယ်ရက်တည်ရတဲ့အခါမျိုးတွေမှာဆိုလို့ရှိရင်အားနည်းချက်အားသာချက်တွေရှိပါတယ်ဒါတွေကိုကျွန်တော်တို့တည်တည်ချာချာလေ့လာပြီးတော့မှပဲဒီလိုမျိုးထုတ်ပြန်လိုက်ခြင်းအပြင်ကျွန်တော်တို့တစုံလုံးမဟာပြူပါဘူးခုနကပြောသွားတဲ့အထက်မှာလည်းပါတယ်เนาะဒါစစ်အာဏာရှင်ကိုအပြုတ်လိုက်တဲ့အခါမှာကျွန်တော်တို့မိကုံရန်ကုံ ဟိုပြည်တွင်းရောပြည်ပရောစီရေးရောနိုင်ငံရေးရောတန်တမာရေးရောလူလူလှုပ်ရှားမှုရောအဆုံးပေါ့နော်ဒီထောက်ခံမှုတွေကိုရမှသာလျင်ဒီစစ်အာဏာရှင်စနစ်အမြင့်ပြတ်ရေးကိုဆောင်ရွက်ရမှာဖြစ်တယ်အဲ့လိုအမြင့်ပြတ်တဲ့ cost ကိုအုံနယ်ချင်းနဲ့ထောက်ခံလာဖို့လို့ဆိုတာကျွန်တော်တို့အင်းနီးနားချင်းနိုင်ငံတွေဒေသတွင်းနိုင်ငံတွေရဲ့ထောက်ခံမှုကလည်းအရေးကြီးတယ်ကျွန်တော်တို့ကအမေရိကတို့ EU တို့ဒီမိုကရေစီနိုင်ငံတွေကတော့ဒီလှုပ်ရှားမှုကိုထောက်ခံပြီးသားပဲဒါပေမဲ့ဒါနဲ့မလုံလောက်ဘူးဆိုတာကျွန်တော်တို့ဖြတ်သန်းမှုကတက်စီပြခဲ့ပြီးသားဖြစ်တယ်ပေါ့နော်ဒါကြောင့်လိုအပ်လို့ကိုကျမတို့ဟို risk ကိုယူပြီးတော့ pros and cons ကိုတွက်ချက်ပြီးတော့ကျမတို့ဒါအကောင့်ဘက်ကိုဦးတည်လိမ့်မယ်ကျမတို့တော်လိုင်းရေးအတွက်လည်းအကျိုးမြတ်ရှိလိမ့်မယ်လို့ကျမတို့ယုံကြည်လို့ထုတ်ပြန်ခဲ့တာဖြစ်ပါတယ်